ဆေးရနာသိမ့်မှုနဲ့ကိုဗစ် -19 ဒဏ်သင့်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့ရန်ပုံငွေရဲ့ထက်ဝယ်နည်းပါးပဲရရှိနေသေးတယ်လို့ကုလသမဂ္ဂကတင်းနယ်လာနေမှာပြောပါတယ်မြန်မာနိုင်ငံမှာလူ3သန်းကျော်ကိုကူညီပေးနိုင်ရေးအတွက်ဒေါ်လာ286သန်းကျော်လိုအပ်နေတာပါကိုဗစ် -19 ကပ်ဘေးရောဂါနောက်ဖေဖော်ဝါရီလ10ရက်နေ့ကအာဏာသိမ်းမှုရဲ့အကျိုးဆက်တွေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကြက်တဲပြဿနာကပိုပြီးဆိုးရွားလာကြောင်းကုလသမဂ္ဂကပြောပါရယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းနိုင်ငံတွင်းမှာလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့မြန်မာပြည်သူနှစ်သန်းထပ်တိုးလာခဲ့ပြီးအကူအညီလိုအပ်သူစုစုပေါင်းလူ3သန်းလောက်ရှိနေကြောင်းဒါပေမဲ့လိုအပ်တဲ့ရန်ပုံငွေမပြည့်မီသေးကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The humanitarian response plan for Myanmar for 2020
လူဝန်သုံးသန်းကျော်ကိုအကူအညီပေးနိုင်ရေးအတွက် 2021 ခုနှစ်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်ဒေါ်လာ 286.5 သန်းလိုအပ်နေပါတယ်ဒါပေမဲ့48ရာခိုင်နှုန်းပဲရရှိထားပါတယ
်မြို့ပြမှာနေထိုင်ကြတဲ့မိသားစုတွေကအကူအညီအလိုအဆုံးဖြစ်နေပြီးအဓိကအဖြစ်တော့ရန်ကုန်နဲ့မန္တလေးမှာဖြစ်ကြောင်းပရိပခဒန်တစ်နဲ့နိုင်ငံအရှိတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းလိုအပ်နေကြောင်းကုလသမဂ္ဂကပြောပါတယ်ပရိပခကြောင့်နိုင်ငံတွင်းမှာပဲထွက်ပြေးတင်းရှောင်ရမှုအများဆုံးဒေသတွေထဲမှာတော့ကချင်ရှမ်းချင်းကယားကရင်ပြည်နယ်တွေနောက်စကိုင်းနဲ့မကွေးတိုင်းတို့လည်းပါဝင်ပါတယ်ဖေဖော်ဝါရီလ10ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေအတွင်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ2,200ကျော်ရှိနေကြောင်းရခိုင်ပြည်နယ်မှာတော့ငြိမ်သက်နေပေမဲ့လည်းရိတ်ခါမလုံလောက်မှုပိုဆိုးလာတာနဲ့အတူအခြေအနေဆိုးရွားနေစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံတွင်းမှာဖြစ်နေစေကိုဗစ် -19 ကပ်ဘေးရောဂါဖြစ်ပွားသူနဲ့သေဆုံးသူအရေအတွက်ကတရားဝင်ထုတ်ထားတာထက်ပိုများတဲ့အနေအထားလို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
်
မြန်မာနိုင်ငံမှာကူးစက်ဖြစ်ပွားသူ45,000ရှိပြီး18,000သေဆုံးတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ဒီအရေအတွက်ထပ်ပိုများမဲ့ပုံရပါတယ
်စက်တင်ဘာလ24ရက်နေ့ထုတ်ပြန်တဲ့အစည်းအဝေးကိုကိုကာပီကုလသမဂ္ဂကပြောဆိုတာဖြစ်ပါတယ်လက်ရှိမှာတော့ကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့အစည်းတွေကရွှေ့ပြောင်းရမှုကြောင့်ထိခိုက်သက်ရောက်ရသူတွေကိုကူညီပေးရေးရိတ်ခါမလုံလောက်မှုကိုဗစ် -19 ဗိုင်းရပ်စ်ကပ်ဘေးရေးရိုးအတွက်ဆောင်ရွက်ပေးနေပြီးကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကမေလကတည်းကစလို့ရန်ကုန်မှာလူပေါင်း8သိန်းကျော်အတွက်ထောက်ပံ့ကူညီထားပြီးဖြစ်ကြောင်းလည်းပြောပါတယ်ဒါပေမဲ့လည်းအကူအညီပေးရေးလုပ်ငန်းတွေမှာလည်းကျူးညီစနစ်အတားဆီးအခက်ခဲတွေနောက်ဘန်းစနစ်အခက်ခဲတွေအပါအဝင်ကျုံတွေ့နေရတဲ့အခက်အခဲတွေလည်းရှိပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်